မေရိကန်ဆိုရရန်ရတချို့ရက်ဆိုင်နေတာမနေ့တုန်းကထိဆိုလို့ရှိရင်34ရက်ကြာလာခဲ့ပါပြီအခုချိန်ထိအလုပ်တွေပြန်လည်ပတ်နိုင်မဲ့အခြေအနေတွေကမမြင်ရသေးပါဘူးသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုနေတဲ့အမေရိကန်နဲ့မက္ကဆီကိုကြားတိုင်းကာယံရေးအစိုးရအသုံးစရရရှိရေးနဲ့အစိုးရလုပ်ငန်းတွေပြန်ဆနိုင်ရေးအစိုးပြုချက်နှစ်ရက်ကိုမနေ့တုန်းကထက်လွတ်တော်မှာတပိုင်းနဲ့ထဲတင်သွင်းခဲ့ကြတယ်ဆိုပေမဲ့လည်းအတီးပြုတ်နိုင်မဲ့လုံလောက်တဲ့ထောက်ခံမဲတွေမရရှိခဲ့ကြပါဘူးကလာဒိုအသုံးစီချမှတ်နိုင်မဲ့အဆိုပြုချက်ကိုအတည်ပြုနိုင်ရေးသမ္မတ Trump နဲ့တယ်လီဖုန်းကနေတဆင့်ညှိနှိုင်းခဲ့ကြောင်း Republican Party ရဲ့အထက်လွှတ်တော်မှ Lindsey Graham ကပြောပါတယ်။ဒါပေမဲ့လည်းအင်ပီရိုပြောပွဲဟာအမျိုးသမီး Sarah Sanders ကတော့သမ္မတ Trump တောင်းဆိုနေတဲ့ဒတိုင်းကာယံရေးအတွက်ဒီတောင်းခံထားတဲ့ငွေပမာဏရဲ့တစ်စိတ်တစ်ပိုင်းကိုပေးမယ်ဆိုရင်တော့မှအစိုးရရန်ရဲတွေပြန်လည်ပတ်နိုင်ရေးကအချိန်သုံးပတ်စာပဲရမှာလို့ဆိုပါတယ်။သမ္မတ Trump ကတရိုင်းကာယံရေးအစိုးရ3စီ 5.9 ဘီလီယံဒေါ်လာချပေးဖို့လွှတ်တော်ကိုတောင်းဆိုထားတာပါ။ဒီတုန်းကထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်ခဲ့ကြတဲ့အခါမှာတော့သမ္မတကတောင်းတဲ့ငွေပမာဏကိုချပေးဖို့ကိစ္စမှာဒီကန့်ကွက်မဲ50ထောက်ခံမဲ48မဲနဲ့ရင်းနှီးခဲ့ရပါတယ်။ထက်လွှတ်တော်မှတ်တရားမဲပေးမှုမှာအနည်းဆုံးထောက်ခံမဲ60ရမှအဆိုပြုချက်တရားဟာအတည်ပြုနိုင်မှာဖြစ်ပါတယ်။